ဇင်ဘာဝေးနိုင်ငံရဲ့သမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်အရွယ်မှာလူကြီးရောဂါနဲ့စင်ကာပူနိုင်ငံမှာကွယ်လွန်သွားပါပြီ။တချို့ကသူ့ကိုလွတ်လပ်ရေးခေါင်းဆောင်တရားကောင်းတဦးအဖြစ်ချီးကျူးပြောဆိုခဲ့ကြသလိုတချို့ကကြတော့လေပြည်သူတွေကိုအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာညှဉ်းဆဲအုပ်ချုပ်ခဲ့တဲ့သူ၊တိုင်းပြည်ကိုဆင်းရဲတွေနဲ့အောင်ဆွဲချခဲ့တဲ့သူအဖြစ်ဝေဖန်နေကြတာလည်းရှိပါတယ်။ဒီတော့ကျွန်မအန်ကယ်ဦးကျော်ဆောင်သားကိုမေးချင်ပါတယ်။ဇင်ဘာဘွေရဲ့ကွယ်လွန်သူသမ္မတဟောင်းရောဘတ်မူဂါဘီအပေါ်မှာအခုလိုဝေဖန်ချက်အမျိုးမျိုးနဲ့ပတ်သက်လို့ဘယ်လိုသဘောရပါသလဲရှင်
။နှစ်ခုစလုံးမှန်ပါတယ်။ British Colony တခုတည်းချောက်ကိုဇင်ဘာဘွေနိုင်ငံအဖြစ်ဖန်တီးခဲ့တဲ့နေမှာသူအဓိကပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။ဒါ့အပြင်လွတ်လပ်ပြီးစနှစ်တည်းမှာဇင်ဘာဘွေနိုင်ငံရဲ့ပညာရေးကျန်းမာရေးအစဉ်တန်းမြင့်အောင်လုပ်နိုင်ခဲ့တဲ့အာဖရိကတိုင်းရဲ့ဆန်ဦးကြီးလို့ပြောရလောက်ဇင်ဘာဘွေရဲ့တောက်ပဲတိကျန်နေလည်းပဲအင်ဒန်အထက်တောင်းနေပါတယ်။ဒါ့အပြင်သူကအာဖရိကတိုင်းတစ်ခုလုံးရဲ့အကျိုးကိုဥရောပတိုင်းတန်းဒန်းလူဖြစ်အောင်နှင့်တင်ဖို့ကြိုးပမ်းခဲ့တဲ့ Africanist ခေါင်းဆောင်တယောက်ဖြစ်တယ်လို့လည်းအသိမှတ်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒါချီးကျူးခံလိုက်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူဟာအနာရင်မူလာပြီးတော့ပျက်စီးလာတဲ့အတိုက်ခံတွေကိုနှိပ်ကွတဲ့ဆူလက်ထက်မှာတိုက်ပြားချွတ်ထုံကြပြီးတော့ကုန်းတောက်စရာမရှိအောင်မွေးသွားခဲ့တယ်။အဲ့ဒီအကြောင်းလည်းသူ့ကိုဝေခံရပါတယ်။နောက်ဆုံးမှာစစ်တပ်ကအနာသိမ့်ပြီးတော့အပြင်မောင်းထွက်ရတဲ့အဆင့်ထိရောက်သွားတာဟာသူ့ရဲ့နောက်ပိုင်းကြာဆုံးမှုတွေကြောင့်ဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ကြာတော့သူကဟိုကောင်းနေတဲ့အချိန်ကနေပြီးတော့ဘယ်အချိန်မှစပြီးတော့ဆိုးသွားခဲ့တာလဲဆိုတာနဲ့ဘလို့အခြေအနေတွေကြောင့်အဆိုးဘက်ကိုရောက်သွားတယ်လဲဆိုတာကိုလည်းပြောပြပေးပါအောင်ရှင်။
ဒီကတော့နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေကြုံလာတဲ့အခါမှာသူလက်မခံနိုင်တော့ဘူးပထမဆုံးကတော့သူနဲ့လွတ်လပ်ရေးတိုက်ပွဲကိုအတူတွဲခေါင်းဆောင်ခဲ့တဲ့အန်ကိုမိုဆိုတဲ့ပုဂ္ဂိုလ်အန်ကိုမိုဟာရွေးကောက်ပွဲမှာသူ့လောက်အမဲအများမရလို့အတိုက်ခံဖြစ်လာခဲ့ပါဒါပေမဲ့အန်ကိုမိုဟာသူ့ကိုလုကြံဖို့ကြိုးပမ်းတဲ့ဘာညာဆိုပြီးတော့အကြောင်းပြလိုက်ပြီးအန်ကိုမိုကိုဖမ်းဆီးထောင်ချတယ်နီးပြုံးစုံနဲ့အတိုက်ခံတွေကိုနှိပ်ကွတဲ့အတောင်အန်ကိုမိုထွက်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစပြီးတော့သူဟာသူရဲ့အနာကိုစိန်ခေါ်လာမယ်ဆိုရင်တော့လက်မခံဘူးဆိုတဲ့သဘောပြတ်သက်လာတယ်ဆိုတာတွေ့ရပါလိမ့်မယ်။နောက်ပူဆိုးသွားတဲ့အကြောင်းတစ်ခုကတော့တခြင်းကလူဖြူလူငယ်စုကပိုင်ဆိုင်ထားတဲ့လေယာဉ်မျိုးကိုလူမဲ့ပြည်သူလူအများစုစုကိုခိုးပေးမယ်ဆိုတဲ့စီမံကိန်းအဲ့ဒီစီမံကိန်းဟာထင်သလောက်မအောင်မြင်ဘူး။အဲအောင်စီးပွားရေးလည်းကြာဆင်းလာတယ်ကြာဆင်းလာတဲ့နဲ့အမျှအတိုက်ခံတွေကပုံများလာတယ်ရေကောက်ပွဲမှာသူအတိုင်မရတာတွေဖြစ်လာတယ်။အဲ့ဒီခါမှာသူကတော့ရေကောက်ပွဲကိုသူလူချင်းတို့ကျန်စီဖန်တီးပြီးတော့အနာကိုဆက်လက်ပြီးတော့ရိုက်ယူထားတယ်အဲ့ဒီမှာသူစတင်ပျက်စီးတယ်လို့ပြောမှာပါပဲ
ဟုတ်အဲ့ဒီနေရာမှာကျွန်မနောက်တစ်ခုသိချင်တာပေါ့နော်ဇင်ဘာဝေးနိုင်ငံစင်ရဲတွင်လက်လာရတဲ့အကြောင်းရင်းတွေထဲမှာလူခွင့်ရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့လုံဆောင်ချက်တွေပေါ်မှာနိုင်ငံတကာကဝေဖန်ကြတာအိတ်ဆို့တန်ခတ်တာတွေလှုပ်လာကြတဲ့ခရက်တွေကြောင့်ရောမပါနိုင်ဘူးလား
တချို့သုံးသပ်ကြတာကတော့ခလုံးကလေယာဉ်မျိုးတယောက်တည်းပိုင်ပြီးတော့လေပိုင်စင်ကြီးတွေကကြည့်စားလုပ်ငန်းအခြေလုပ်နေတာကိုဆင်းရဲသားလည်းသမားတွေကိုခေါ်ပြပေးတဲ့အခါသူတို့ကမလုပ်တတ်မကင်တဲ့မစကြရမအောင်မြင်ဘူးဒါပေမဲ့နောက်ပိုင်းမှာသူလူခွင့်ရေးတွေချုပ်ဖောက်တဲ့ဆွဲနာမည်ထွက်လာတဲ့အခါမှာအကူအညီတွေလည်းရဆိုင်လာကြတယ်အဲ့တော့ပုံပြီးဆူသွားတယ်နောက်တစ်ခုကလေယာဉ်ရေးဝေချမ်းကြီးလုပ်တဲ့အခါမှာလည်းပဲတကယ်မှန်မှန်ကန်ကန်မှန်မှန်တရားလုပ်တယ်ဆိုတာတဲ့အာဏာရှိသူတွေရဲ့အပေါင်းအသင်းတွေခုံကြီးတွေကအဓိကဥစားပေးပြီးတော့လူပိုင်ခွင့်တွေပေးခဲ့တယ်ဆိုတဲ့သတင်းတွေရှိတာ
ရောဘတ်မူဂါဘီလိုပဲတိုင်းပြည်ကိုကျေးဇူးပြုခဲ့တဲ့တရားကောင်းတွေလူလိုက်ရေးပြည်သူကတွေကနောက်ပိုင်းကျတော့အာဏာရှင်ဖြစ်သွားတဲ့အဖြစ်မျိုးတွေလည်းမကြာခဏကျွန်တော်မြင်တွေ့နေရတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ခြုံငုံပြီးဘယ်လိုပြောချင်ပါလဲ
အဲ့ဒါကတော့အင်တာမန်တဲ့ညမတရားပါပဲရောဘတ်မူဂါဘီနဲ့မကပါဘူးကဘာမှာတော်တော်များများလည်းပဲဖြစ်ခဲ့မှုတဲ့ကိစ္စပါမြန်မာနိုင်ငံနမူနာကိုပဲကြည့်မယ်ဆိုရင်ဗိုလ်ချုပ်ကြီးတီဝင်းဟာအာဏာစပြီးယူခါကြတော့ကပြည်သူလူထုတချို့ကကြိုဆိုကြပါတယ်ဒါအထောက်အထားအနေနဲ့ပြောရင်ကျွန်တော်ဗိုလ်ချုပ်ကြီးနေဝင်ရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရောင်တက်ကိုသမိုင်းပါမခဒေါက်တာကျော်သက်အမေရိကန်ကိုရောက်တဲ့အခါကျွန်တော် BBC ကနေပြီးတော့ကျွန်တော်အင်တာဗျူးလုပ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီဘာကြောင့်ကျဆင်းရတယ်ဆိုတာမေးတာပါအဲဒေါက်တာကျော်သက်ကပြောပါတယ်ဗိုလ်ချုပ်နေဝင်ဟာအနာစိုက်ယူတော့တိုင်းပြည်မှာအင်မတန်ကောင်းတဲ့စေတနာနဲ့တက်လာတာပဲတဲ့ဒါပေမဲ့လူတွေကအနာမှာအကြာကြီးတည်နေလာပြီဆိုရင်တော့ဖြည်းဖြည်းချင်းမှုပျက်စီးသွားတာပဲဆိုတော့ဒေါက်တာကျော်သက်ကိုလည်းကျွန်တော်ပြောရပါတယ်ဆိုတော့အဲ့ဒီတိုင်းပဲဖြစ်တယ်လို့ယူဆပါတယ်
ကာယကံရှင်တွေရဲ့ပင်ကိုစိတ်ထားတို့သဘာဝတို့နဲ့အသက်ဆိုင်မနေနိုင်ဘူးလား
ဆက်ဆိုင်ပါလေတသဘာဝဆိုရယ်ဒီသဘာဝပေါ့မှခွန်တွေလူတွေကအနာဟုဒီစစ်တင်ကင်ပြလာပြီဆိုရင်သူ့ကိုသူစိတ်ယုံကြည်လာတယ်ပြီးတော့သူ့ကိုဝေဖန်ထောက်ပြတဲ့လူတွေအကြံပေးတဲ့လူကလည်းပဲသူ့ရှင်းမှာကောင်းစွန်းကိုပြောပြီးတော့အောက်ရှင်းမှာဖြစ်နေတာဖြစ်နေမှာပဲဆိုတော့အဲ့ဒီပုံကိုရာအောက်ရှင်းမှာဖြစ်တာကိုတကယ်မှသိရလားဆိုတော့ဒီကံမေးစရာရှိပါတယ်ဗမာစကားပုံရှိရမလားမင်းပင်ကောင်းရမင်းမြောင်ဖြစ်တယ်ဆိုတာ